Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်း2019ခုနှစ်မေလ25ကြာသပတေးနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25/32.51နဲ့လိုင်းလတ190ဒိုကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအသေးခံဘုံးကွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဒီကနေ့ထပ်မံဖမ်းဆီးလိုက်သူ2ဦးပါဝင်အခုဆိုရင်ဖမ်းဆီးထားသူစုစုပေါင်း10ယောက်ထိရှိသွားပါပြီ။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်ထဲကကျွန်းတစ်ခုနီးအမေရိကန်စစ်သည်မော်တစ်စင်းခုံမောင်းပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ NCA အပြည့်ရဲ့စာချုပ်မှာနေမြေပိုင်းခြားရေးခွဲမထွက်ရဘူးဆိုတဲ့အချက်နဲ့ပတ်သက်လို့ရှမ်းပါတီတခုထောက်ပြတာက
လူမဆုံးတဲ့အချိန်မှာပြည်သူစာချုပ်ကိုဖန်ပြန်ပြီးတော့ဆက်မှတ်လိုက်မယ်ဆိုရင်နောက်ဆွေးနွေးနေဆဲဆွေးနွေးဖို့ရှိနေတဲ့အဖွဲ့ဘယ်လိုလုပ်လာတော့လဲတို့ပိတ်ပင်တာပြရ
ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိသလိုလက်ရှိကျင်းပနေတဲ့27ပင်လုံးညီလာခံမှာရောက်ရှိနေကြတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဟာမနေ့ဖြန်မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့အကြောင်းနဲ့ဒီလိုအစီအစဉ်တွေကိုတရုတ်ထူးကိုယ်စားလှယ်ကဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းတွေကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကူအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြမှာဖြစ်ပါတယ
်ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းလာနေလုံးကတေကံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးဒီကနေ့စောပိုင်းတီးခြားစီရှာဖွေစီးနှင်းမှုတွေအတွင်းဖမ်းဆီးလိုက်သူ2ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးထိရှိသွားပါပြီမန်ချက်စတာမြို့ပိုင်းကတိုက်ခန်းတွေတစ်ခုမှာစီးနှင်းရှာဖွေမှုအတွင်းဖမ်းဆီးခဲ့တဲ့အမျိုးသမီး2ဦးကိုတော့တစုံတရာအရေးယူတာမရှိဘဲမနေ့ကပဲပြန်လွှတ်ပေးခဲ့ပါတယ်မန်ချက်စတာရဲတပ်ဖွဲ့အကြီးကအေရန်ဟော့ပကင်းစ်ကတော့ပြီးခဲ့တဲ့ရက်တွေကရဲတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေအတွက်ပြင်းမှန်းခက်ခဲလာတဲ့ကာလတစ်ခုဖြစ်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေလည်းရှိခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါဖမ်းဆီးမှုတွေမှာထူးခြားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းနဲ့စီးနှင်းရှာဖွေမှုတွေအတွင်းသိသိရမိတဲ့ထောက်ထားတွေကလည်းစုံစမ်းစစ်ဆေးမှုတွေအထူးအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်ဖမ်းဆီးထားသူတွေကဘုံခွဲတက်ခတ်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတော့တော့ရဲတပ်ဖွဲ့ကမပြောပါဘူးအကြမ်းဖက်တက်ခတ်မှုမှာထိခိုက်သေးဆုံးသွားသူတွေအတွက်အောင်မေဝဲခန္ဓာတစ်ခုကိုတော့မန်ချက်စတာမြို့မှာပဲဒီကနေ့နဲ့ကျင်းပခဲ့ကြပါတယ်မန်ချက်စတာမြို့ကအားကစားရုံမှာ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲဆုံးသက်ချိန်မှာဘုံခွဲတက်ခတ်မှုကြောင့်ထိခိုက်သေးဆုံးရသူတွေကိုရည်စူးပြီးအမတ်တရပန်းတွေပူပေါင်းတွေဖျောင်းနေနေတဲ့မြို့လယ်မှာရှိတဲ့ဆိုင်ယန်စီရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာရဝါပြုခဲ့ကြတာပါ။အောင်မေဘွယ်ခန်းနာပြီးမကြာခင်မှာပဲဗီမာကြီးအဲလစ်ဖက်ဟာလည်းကလေးအများစုပါဝင်တက်ခတ်မှုမှာဒဏ်ရာရရှိခဲ့သူ64ဦးကစေကုသမှုခံယူနေသူတွေတချို့ရှိရာတော်ဝင်မန်ချက်စတာကလေးစီရင်ကိုတွားရောက်ကြည့်ရှုပါတယ်။ရုံးမြင့်တန်ကြားကနေမင်းငုံစကားပြောကြခဲ့တဲ့ပရိရှတ်ဝန်ကြီးချုပ်ထရီဇာမေကတော့အချမ်းဖက်ဝါရီတွေရဲ့အန်ဒီရ3ပြစ်ချက်ကိုအမြင့်ဆုံးအစ်မဆက်လက်ထားရှိသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဘုံးဖောက်ခွဲတိုက်ခိုက်မှုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဒီကနေ့ပြောမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်။နေတိုးညီလာခံကိုတက်ဖို့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကိုရောက်ရှိလာတဲ့ဗြိတိန်ဝန်ကြီးချုပ်မေကအမေရိကန်နဲ့ဗြိတိန်ကြားကာကွယ်ရေးနဲ့လုံခြုံရေးထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုကယုံကြည်မှုပေါ်မှာတိစောက်ထားတာဖြစ်တဲ့အကြောင်းဒီယုံကြည်မှုဆိုတာကထောက်လန့်ရေးအချက်အလက်တွေကိုလျှို့ဝှက်မျှဝေနိုင်မှုဖြစ်ပါတယ်လို့သတင်းတောက်တွေကိုပြောဆိုသွားပါတယ်တရားဥပဒေစိုးမိုးရေးအဖွဲ့တွေကြားထောက်လန့်ရေးအချက်အလက်မျှဝေမှုဟာပေါက်ကြားမှုမရှိစေရပါဘူးဆိုတာကိုသမ္မတထရန့်ကိုဒီကနေ့ရှင်းရှင်းလင်းလင်းပြောမှာပါလို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်မန်ချက်စတာဖောက်ခွဲမှုအသေးစိတ်အချက်လက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့တဲ့အပေါ်စိတ်ဆိုးဒေါသဖြစ်နေကြတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းစစ်ဆေးနေတဲ့ရဲအဖွဲ့ကတော့အမေရိကန်ရဲအဖွဲ့နဲ့သတင်းအချက်လက်မျှဝေတာကိုရပ်လိုက်ပြီလို့လဲ BBC ကဖော်ပြပါတယ်။နောက်ထပ်သတင်းအချက်လက်ပေါက်ကြားမှုမရှိစေရပါဘူးလို့အမေရိကန်အစိုးရဘက်ကအာမခံချက်မပေးမချင်းအမေရိကန်ရဲတွေနဲ့တိုက်ခတ်မှုဆန်ရသတင်းအချက်လက်တွေကိုမျှဝေတော့မှာမဟုတ်ဘူးလို့သတင်းရှင်းပြတွေရဲ့အဆိုကိုကိုကာပီ Reuters သတင်းကဒီကနေ့ဖော်ပြပါတယ်။မန်ချက်စတာအသေးခံဘုံခွဲသမားရဲ့နာမည်ကိုဗြိတိန်တာဝန်ရှိသူတွေမထုတ်ပြန်ရသေးခင်မှာအမေရိကန်သတင်းဌာနတွေကအမေရိကန်အရာရှိတွေစီကရတဲ့သတင်းတွေနဲ့အသေးခံဘုံခွဲသမားရဲ့နာမည်ကိုဖော်ပြခဲ့ကြတာဖြစ်ပါတယ်။ New York Times သတင်းစာကြီးကလည်းတရားဝင်မထုတ်ပြန်ရသေးတဲ့မှုခင်းဆန်ရဓာတ်ပုံတွေကိုဇက်တိုက်ဖော်ပြခဲ့တာဖြစ်ပါတယ်။
ကဘာကြီးရဲ့နေရာတချို့မှာလူမျိုးသားတွေကိုစိုးရိမ်ကြောက်လန့်မှုတွေနဲ့မျိုးသားရေးဝါဒခေါင်းထောင်ထလာနေတဲ့ပေါ့ဂျာမနီနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကဒီကနေ့ပဲသတိပေးလိုက်ပါတယ်ကစ်စ်ကဘာကြီးမှာအထူးချန်နေထိုင်မှုတိုင်းကာယမီနောက်ကွယ်မှာပုံနေဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းလဲပရိုတက်စတင်ပြုရင်ပြောင်းလဲရေးလှုပ်ရှားမှုအနည်း90ပြည့်အထိမ်းအဖြစ်ဘာလင်မြို့တော်ကဘရင်ဒန်ဘတ်မဟုတ်ရှိကအခမ်းအနားမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အတူထိုင်ရင်သမ္မတအိုဘားမားသမ္မတဟောင်းဥပမာမှတ်ချက်ပြီးပြောဆိုလိုက်တာပါ။ဂျာမနီဝန်ကြီးချုပ်ပါဝင်ကမ္ဘာခေါင်းဆောင်တချို့နဲ့အတူကမ္ဘာတဝန်းကဒုက္ခသည်တွေအတွက်အခွင့်အလမ်းတွေရရှိဖို့နဲ့ပြည်စုံမှုမရှိတဲ့သူတွေအတွက်တာဝန်ယူဖြည့်ဆည်းပေးနိုင်မှုကြိုးစားပန်းစားဆောင်ရွက်ခဲ့ရတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လူပေါင်းထောက်ချီတက်ရောက်လာတဲ့အခမ်းအနားမှာပွင့်လင်းလွတ်လပ်မှုနဲ့ကမ္ဘာလုံးဆိုင်ရာလွှမ်းခြုံလာနေတဲ့အခြေအနေတွေကိုအလေးထားပြောဆိုရမှာလူ့ခွင့်ရေးကိုချုပ်ပေါက်ပြီးဒီမိုကရေစီနဲ့တတိပုဂ္ဂလလွတ်လပ်ခွင့်တွေကိုဖိနှိပ်ထိန်းချုပ်တဲ့အစဉ်လာတွေကိုတွန်းလှန်ရလိမ့်မယ်လို့လည်းသမ္မတဟောင်းဥပမာကပြောဆိုသွားပါတယ်။လူတွေကမှသဘောထားကွဲပြားအောင်ကြိုးစားနေတဲ့သူတွေကိုဝိုင်းပယ်အောင်ကြိုးစားရမှာဝိုင်းဝန်းကူညီဖို့လဲမျိုးဆက်တဲ့လူငယ်ခေါင်းဆောင်တွေကိုတိုက်တွန်းနိုင်မယ့်ဩဇာအရှိန်ဟောသူ့မှာကြံဦးမယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်သမ္မတဟောင်းအခမ်းအနားမှာပါဝင်တက်ရောက်လာတာလာမယ့်စက်တင်ဘာယူကော်ပွဲမှာအနိုင်ရပြီးတက်တန်း40မြောက်တာဝန်ယူနိုင်မှုမျှော်လင့်ထားတဲ့ဂျာမနီဝန်ကြီးချုပ်ကလူချိန်များအောင်လုပ်တဲ့လုပ်ရတစ်ခုဖြစ်နေလဲဂျာမန်တိုက်ခိုက်နိုင်ငံရေးသမားတချို့ကဝေဖန်ကြပါတယ်။
စီးစကတက်တာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဖျက်သိမ်းဖို့ရည်ရွယ်တဲ့အမေရိကန်ရီပါဘလစ်ကန်ကျန်းမာရေးဆောင်ရှားမှုဥပဒေကိုကျင့်သုံးတဲ့ဆနစ်တာကာလအတွင်းခမန်းကြီးအမေရိကန်23သန်းတို့ကျန်းမာရေးအာမခံဆုံးရှုံးသွားမယ်လို့ပါတီဆွဲကင်တဲ့လွှတ်တော်ဗဏ္ဍာရေးယုံ CBO ကပြောဆိုလိုက်ပါတယ်။ဒီဥပဒေကိုတော့မနစ်ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာလူမှုအပေါ်တက်ရောက်နိုင်ကြခမန်းကျက်ကျန်းမာရေးဆောင်ရှားမှုလွှမ်းခြုံနိုင်မှုအတိုင်းအတာငွေကုန်ကြေးကျတဲ့အစိုးရအသုံးစရိတ်တို့နဲ့ပတ်သက်တဲ့သုံးသပ်ချက်ကို CBO ကထုတ်ပြန်တာဖြစ်ပါတယ်။မေလ၄ရက်နေ့ကထောက်ခံမဲ218မဲကန့်ကွက်မဲ213မဲနဲ့ပုဂ္ဂတိကအတည်ပြုနိုင်ခဲ့တဲ့ကျန်းမာရေးဥပဒေကိုကျင့်သုံးတဲ့အခါမှာကျန်းမာရေးအာမခံအသုံးစရိတ်ကိုရှော့ချသုံးစွဲသူတွေပုံများလာပြီးအခွင့်မဆောင်ခင်ကြိုတင်ကြခံရမဲ့ကျန်းမာရေးစည်းရေးစကပုံများလာမဲ့အရေးရင်ဆိုင်ရနိုင်တယ်လို့လဲ CBO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တပ်မြန်မာပိုင်းစစ်စင်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြီးညာထားတာကိုစင်ခေါ်တဲ့လုပ်ရက်တစ်ခုဖြစ်အမေရိကန်ရေတပ်စစ်တမတော်စင်းဟာတောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးဖြတ်သန်းခုံပေါင်းခဲ့ပါတယ်။အမေရိကန်ရေတပ်ကပထမတဲ့မစ်ဆိုင်းတုံးတပ်ဆင်ထားတဲ့ USS Dewey စစ်တမဟာ Spratly ကျွန်းစုတွေက Mischief ကြောက်တန်းအနီးရေမှန်12မိုင်အတွင်းခုံပေါင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေပိုင်နဲ့တက်မှလွတ်လပ်စွာရေကြောင်းသွားလာခွင့်တွေကိုထိန်းသိမ်းဖို့ရည်ရွယ်ပြီးစောင့်နေတာဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ပြောခွင့်ရသူဗိုလ်မှူးဂျေမီဒေးဗစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေကတောင်တရုတ်ပင်လယ်ပြင်တွင်နေ့စဉ်ရက်ဆက်ဆုံးလို့သွားလာလှုပ်ရှားနေရပြီးနိုင်ငံတကာဥပဒေနဲ့ညီလေရင်ပြန်ဆန်းမှုတွေသင်းမောခုံမောမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ရဲ့ဒီကနေ့လှုပ်ရှားမှုတွေဟာသမ္မတဒေါ်နယ်ထရန့်လက်ထက်မှာပထမဆုံးအကျဉ်းလဲဖြစ်ပါတယ်။ဒီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတော့အမေရိကန်ရဲ့ကင်းလဲတဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့အကြောင်းသတင်းတောက်တွေကိုဒီနေ့ပဲပြောဆိုခဲ့ပါတယ်။ကမ္ဘာမှာရေကြောင်းသွားလာမှုအများဆုံးတွေကတခုဖြစ်တဲ့ဒေသမှာဒီနိုင်ငံကလူလုံကျွန်းတွေတည်ဆောက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်နဲ့တခြားနိုင်ငံတွေကပါဝေဖန်ပြောဆိုနေကြတာပါ။ဒီနိုင်ငံကအားလုံးနီးပါးကိုပိုင်ဆိုင်ကြောင်းကြေညာထားတဲ့ဒေသတွေမှာထိုင်ဝမ်၊ဖိလစ်ပိုင်၊ဗီယက်နမ်တို့ပါဝင်တခြားအာရှနိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့အတွက်ပိုင်ဆိုင်နယ်မြေပိုင်ဆိုင်မှုတွေအခြေထင်အငင်းပွားမှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကဘတ်စကာဂိတ်တစ်ခုမှာအသေးခံဘုံးခွဲသမား2ဦးရဲ့ဘုံးခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဖောက်ခွဲမှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပါတယ်။တခြားရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား5ဦးတို့လည်းထိခိုက်ဒဏ်ရာရပါတယ်။တိုက်ခိုက်ခံရပြီးနောက်မှာတော့အင်ဒိုနီးရှားအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့သူတွေရဲ့အိမ်တွေလိုယူဆရတဲ့ဗန်တန်းနဲ့အနောက်ဂျာဘာကအိမ်နှလုံးကိုဝင်ရောက်စီးနှင်ရှာဖွေခဲ့ပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေကအနောက်ဂျာဘာပြည်နယ်ကအသက်40အရွယ် Ichnu Nurul ဆာလမ်နဲ့အသက်32နှစ်အရွယ်အာမက်ရှူကရီဖြစ်တယ်လို့ရဲကထုတ်ဖော်ပြောဆိုပါတယ်။သူတို့ရဲ့ဆွေမျိုးတွေကို DNA စစ်ဆေးဖို့နဲ့စစ်ဆေးမေးမြန်းဖို့အန်တာဘိုင်းတို့ကခေါ်ယူထားတယ်လို့လည်းရဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဘုံခွဲတိုက်ခတ်မှုနှစ်ခုလုံးကိုစုံစမ်းစစ်ဆေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ကြာသပတေးနေ့မှာညွှန်ကြားထားပါတယ်။ဒီဘုံပေါက်ကွဲမှုကအတိကံဘုံခွဲတိုက်ခိုက်မှုလို့ယူဆရပြီးတိတ်ကိုစိုးရင်ရတယ်လို့လည်းအမျိုးသားရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဆေရက်ရူတင်ကသတင်းထောက်တွေကိုပြောပါတယ်။ဂျကာတာအရှေ့ပိုင်းကဝန်တန်းအလုပ်သမားတွေအများစုနေထိုင်ရာရက်ကွက်ကခီးတယ်တင်ဘင်ကားတွေနဲ့ဘတ်ကားကြီးတွေပြေးဆွဲရာကံပေါင်မီလာယူဘတ်ကားကအနီးပေါက်ကွဲမှုဖြစ်ခဲ့တာပါ။နိုင်ငံသားသားတွေကဘာလဲခီးသွားတွေအသွားလာရှိတဲ့နေရာတော့မဟုတ်ပါဘူး။အတော်လေးပျက်စီးသွားတယ်လို့တော့ဂျကာတာအရှေ့ပိုင်းဆိုင်ရာရဲချုပ်အန်ဒရီဝီဘိုဝိုကပြောပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။ကမ္ဘာမွတ်စလင်လူရဲ့အများဆုံးအင်ဒိုနီးရှားနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုသူတို့လုပ်နေတာလို့တော့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS အဖွဲ့ကပြောဆိုထားပူပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကပဲစီးနင်းတိုက်ခိုက်ထိန်းချုပ်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကိုရှင်းလင်းဖို့အစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်။ပစ်ခတ်မှုတွေပောက်ကွဲတဲ့နေရာမှာပဲဖိလစ်ပိုင်စစ်တပ်ကရဟတ်ယာဉ်နှစ်စင်းကမြို့ရင်းကိုပြန်တန်းလာပြီးခေါင်းမိုးပေါ်တွေမှာနေရာယူခဲ့ကြသလိုတန်ချက်ကကားတွေလည်းမြို့ထဲကိုဝင်လာခဲ့ကြတာပါ။လူကြီးနှစ်သိန်းလောက်ရှိတဲ့မာရဝီမြို့ကဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးနေကြပါတယ်။မကြာသေးခင်ကတိုက်ပွဲတစ်ခုအတွင်းရရှိခဲ့တဲ့ဒဏ်ရာကိုကုသပြီးမြို့ထဲမှာအနားယူနေတယ်လို့အာဏာပိုင်တွေကယူဆထားတဲ့စစ်သွေးကြွခေါင်းဆောင်အစ်စနီလိုဟာပီလုံကိုဖိလစ်ပိုင်လူမျိုးရေးတပ်ဖွဲ့တွေဖမ်းဆီးဖို့ကြိုးပမ်းရာကနေအင်္ဂါနေ့နောက်ပိုင်းမှာတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တာပါ။ဒါပေမဲ့စစ်သွေးကြွတွေကမြို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးနေအိမ်တွေတက္ကသိုလ်ကျောင်းတစ်ကျောင်းနဲ့ကက်သလစ်ခရစ်ယာန်ဖခင်ကျောင်းတစ်ခုကိုပါမိရှုဖျက်ဆီးခဲ့သလိုဖခင်ကျောင်းကခရစ်ယာန်ဖုန်းတော်ကြီးတစ်ပါးနဲ့လူပေါင်းတရာစင်ကျော်ကိုလည်းတရားခံအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ရကလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအစီအစဉ်လည်းပြပြခဲ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရစစ်သား6ဦးထက်မနည်းကြာဆုံးပြီးစစ်သွေးကြွတွေဘက်ကတော့13ယောက်သေဆုံးခဲ့တဲ့အကြောင်းလဲစစ်တပ်ကသတင်းထုတ်ပြန်ခဲ့တာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာစစ်အုပ်ချုပ်ရေးကိုကြီးညာလိုက်ပြီးစစ်သွေးကြွတွေကိုလည်းအပြည့်အထန်နှိမ်နှင်းသွားမယ်လို့ဂရီပြူပြောဆိုခဲ့ပါတယ်။စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုက်အခါနဲ့အထိပါကြီးညာကောင်းကြီးညာသွားမယ်လို့သမ္မတကသတိပေးခဲ့တဲ့အတွက်လည်းလူ့ခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်ပူပန်နေကြပါတယ်။
ဂျာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေးရဲ့အမှုကိုဒီကနေ့ကြာသပတေးနေ့မှာဒုတိယနေ့အဖြစ်ရုံးထုတ်ဆစ်ဆေးပါတယ်။သမရဟောင်းပတ်ခွန်ဟေးကိုလက်ထက်ခတ်ပြီးတရားရုံးကိုခေါ်ဆောင်လာတာပါလက်ပေးလက်ယူမှုအပါအဝင်သူမကိုယာရုကဖေရှားရေးလွှတ်တော်ကဆုံးဖြတ်ခဲ့ရတဲ့အထိဖြစ်ခဲ့တဲ့အရှုပ်တော်ပုံလေးနဲ့ဆက်ဆက်ပြီးပြစ်မှု18ခုနဲ့သမရဟောင်းပတ်ဆွတ်ဆွဲခံရတာဖြစ်ပြီးတရားရုံးထုတ်စစ်ဆေးဖို့စောင့်ဆိုင်းနေရတဲ့ကာလအတွင်းထောင်ထဲမှာထိန်းသိမ်းထားတာဖြစ်ပါတယ်ပြီးခဲ့တဲ့အင်ခါနေ့ကကနဦးချမ်းသာစစ်ဆေးမှုမှာတော့သမရဟောင်းကဆွတ်ဆွဲချက်တွေအလုံးကိုညှင်းဆိုပါတယ်သမရဟောင်းရဲ့ရှင်နေကလည်းမစ္စစ်ပတ်ရဲ့အမှုနဲ့ပတ်သက်ပြီးတင်းတဲ့သက်တေတွေကကောက်ချက်တွေမှန်းဆချက်တွေကိုအခြေခံထားတာဆိုပြီးတော့ပေးချထားပါတယ်သမရဟောင်းရဲ့သမရဟောင်းကိုယာရုကဖယ်ရှားဖို့လွှတ်တော်ကဆုံးဖြတ်ခဲ့ကြတာဟာဆိုရင်ကိုရီးယားရဲ့နုနယ်တဲ့ဒီမိုကရေစီစနစ်ပေါ်မှာဆန်းသတ်မှုလည်းဖြစ်ပါတယ်သမရဟောင်းအနေနဲ့သူမကိုယာရုကဖျားပေးဖယ်ရှားခံခဲ့ရတဲ့အဂရီလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးရာဇဝတ်မှုဆိုင်ရာဆွဲဆိုချက်တွေကိုရင်ဆိုင်နေရချိန်မှာပဲတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကထင်းထင်းပေါ်ပေါ်ဖြစ်လာကြတာလည်းဖြစ်ပါတယ
်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာ။ကျမ်းမာရေးဦးအောင်ခင်ရဲ့သုံးသက်ချက်တိုင်းရင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။ UWS ဦးဆောင်တဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းရေးညီလာခံအပြင်းမှန်းမှဒီကနေ့တရားတွေ့ဆုံခဲ့တယ်လို့မင်းက်ဖြံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေပါတယ်။ဒါအပြင်မြောက်ပိုင်းအဖွဲ့ကဆွဲထားတဲ့ငြိမ်းချမ်းရေးမူစာရန်းကိုလည်းငြိမ်းချမ်းရေးကော်မရှင်ကိုဒီကနေ့လွှဲပြောင်းပေးခဲ့ကြောင်းသိရပါတယ်။ငြိမ်းချမ်းရေးညီလာခံမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်မတ်မီခါကနေပြည်တော်ကနေအခုလိုသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြည်တော် Horizon Hotel မှာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြလဲဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုဖို့ငင်းဆန်နေကြပါတယ်။ မြောက်ပိုင်းအဖွဲ့ကရေးဆွဲထားတဲ့ငင်းငင်းရေးမှုကိုလည်းအစိုးရစီချပြလိုက်သလိုမီဒီယာတွေကိုလည်းဖြန့်ဝေပေးခဲ့ပါရင်သူတို့လက်ခံထားတဲ့ငင်းငင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရှေ့ဆက်သွားမဲ့လမ်းကြောင်းအပေါ်ဝါဒေတာရဲ့ပြပဆက်တယ်ရေးတာဝန်ခံကျောက်ကော်ရှန်ကအခုလိုပြောဆိုခဲ့ပါတယ်
ကျွန်တော်တို့ဖွဲ့ထားတဲ့ကော်မတီဟာနိုင်ငံအစုအယကိုသွားတိုက်တယ်ဆိုတော့မဟုတ်ဘူးကျွန်တော်တို့ဒီနိုင်ငံရေးပါတီကိုဖွဲ့ထားတယ်ဆိုတော့ကျွန်တော်တို့ကပြည်တွင်းကိုမင်းမင်းဆန်းဆန်းကိုပြည်တွင်းရဲ့ပြည်ထောင်အနာကိုဖယ်ရှင်းနိုင်ဖို့ကျွန်တော်တို့ကနိုင်ငံရေးပါတီပဲဖွဲ့ထားတာပါเนาะဖွဲ့ထားတဲ့ကော်မတီကသွားနိုင်ငံရေးနဲ့ဆိုင်တာပေါ့เนาะဟုတ်တို့ဖက်ကနေလက်မခံတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဒါမှကျွန်တော်တို့တော့ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ထိုးဖောက်နိုင်အောင်တော့ကျွန်တော်တို့ငင်းချမ်းရေးရအောင်တော့ဆောင်ရွက်သွားမယ်
။ပြည်အောင်စုငင်းချမ်းရေးကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းကတော့တွေးဆမှုဟာအလို့သဘောတွေးဆမှုဖြစ်ပြီးအကောင်းဆုံးအခြေအနေတစ်ခုဖြစ်တယ်လို့ရှုမြင်ကတင်ပြလာတဲ့မူကိုလည်းအစိုးရကိုပြန်လည်ချပြသွားမယ်လို့ပြောဆိုလိုက်ပါတယ်
။မော်ရီဆွန်နေတာမပါဘူး။သူကလာပြီးတော့ social ပဲ
။ဟုတ်ကဲ့ပါတော
့။ဘယ်ဖွဲ့လာတဲ့အတွက်အလို့ခဏခဏနဲ့တစ်ဖွဲ့ချင်းစီတွေ့ရဲ။အားလုံးကကျွန်တော်တို့နားလည်မှုရှိတယ်။ဒါပြကျေးဇူးတင်တယ်။ဒါကြောင့်ငင်းချမ်းရေးအတွက်ရွေချက်တူတဲ့အတွက်အားလုံးကိုနမက်စလုံးကျွန်တော်ဖက်နဲ့တစ်ဖက်အားလုံးကျေးဇူးနဲ့ဆွေးနွေးဖြစ်တယ်ဘာလို့ပါလဲ
မနေ့ကမှတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံမဲ့အခြေအနေတွေနဲ့ပတ်သက်ပြီးသမရယုံရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးက
နေ့လည်ကိုနော်မနေ့ကနေ့လည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဘူရီအမန်လာနဲ့သူ့ဇနီးမောင်နဲ့ထမင်းကျွေးမှာဖြစ်နေ့လည်ဆိုသူတကယ်အထောက်အဖြစ်ပါအဲ့ဒါပြီးရင်ကျွန်တော်တို့ဟို KIA ရဲ့ SSP ရဲ့ဘွားရဲ့မိုင်းလာရဲ့လေးဘွားအဲ့ဒီဘွယ်နဲ့တွေ့မှာဖြစ်သွားတာအဲ့ဒါပြီးရင်ကျွန်တော်တို့နောက်ပိုင်းတော့ AADN လေး MND ရေနဲ့တွေ့မှာဖြစ်သွားတယ်တွေ့တဲ့အပိုင်းကတော့ကျွန်တော်တပီတော့ဟိုနောက်ပိုင်းဘွယ်လေးပေါ့နော်ဒီဘွယ်လေးကခုနှစ်ဘွယ်ရောက်လာတယ်ညီလာလာတက်တယ်ဟိုညာစာဝတ်တက်တယ်အဲ့ပုံကဒီရောက်လာတယ်နေပြီးတော့ရောက်လာတဲ့အဲ့တွေကိုကျွန်တော်တို့ဟိုကြိုးစိုးတဲ့နည်းနည်းချွတ်ချွတ်ပေါ့နော်ပြုစုတဲ့သဘောဟာ private ပေါ့နော် private ဟိုပြုစုတဲ့သဘောအဲ့တော့တွေ့ပါတော့ဆိုနေမတိကတော့ private တွစ်ဆုံလို့เนาะလူလူကြီးကတွစ်ဆုံတာဖြစ်တဲ့ဆိုရင်သတင်းမီဒီယာတွေကလည်းမပေးပါဘူး။နောက်တစ်ချက်ကသမင်းကော်ဖိတ်ကြွေးတာပေါ့နော်။သမင်းကြွေးတာကအိမ်မှာဖြစ်တဲ့ဆိုကျွန်တော်တို့ကမီဒီယာကိုတော့မပေးပါဘူး
။မြောက်ပိုင်းအဖွဲ့ကသူတို့လက်ခံထားတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့မနေ့ကစတင်ကျင်းပခဲ့တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွံ့ဖွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့တက်မတော်ဘက်ကပါ NCA မူအတိုင်းဆက်လက်သွားမှသာလက်ခံထားမယ်လို့ပြောဆိုထားပါတယ်။VOA ဘက်ကနေလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေပြန်ဆွေးနွေးလို့ဒီမရှိကြပါဘူး။မြောက်ပိုင်းအဖွဲ့အနေနဲ့သူတို့ရေးဆွဲထားတဲ့မူနဲ့အနေနဲ့သာဆက်သွားဖို့လှုံ့ဆော်နေပေမဲ့အစိုးရဘက်ကလက်မှတ်ခံလာရင်ဘလို့စိဆက်သွားမလဲဆိုတဲ့အပေါ်မှာကတော့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်မှုတွေကလည်းရှိပါသေးတယ်။ဒီအပေါ်မှာကြောက်ကော်ရှန်ကတော့သူတို့ရဲ့မူကိုလက်မခံပေမဲ့လေငင်းငင်းကြီးကိုရအောင်လုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ပိုင်းအဖွဲ့ကပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာညိုထွန်းအောင်ပြောပြချက်အရာကတော့လက်ရှိသူတို့ကင်ဆယ်ထားတဲ့မူဟာ NCA စာချုပ်နဲ့80ရာခိုင်နှုန်းတူတယ်လို့ VOA ကမေးမြန်းစင်မှာဖြေကြားထားခဲ့ပြီးပါတယ်။ဒီကနေ့မှာမြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြည့်ခက်ရက်စဲရေးစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေလက်ခံထားတဲ့အထွေထွေမူဝါဒနဲ့ယက်တီချက်တွေကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။သူတို့ထုတ်ပြန်လိုက်တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့အခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ယက်တီချက်တွေမှာတော့အဓိကအချက်ကြီး15ချက်တင်တင်ပြထားတာကိုတွေ့ရပါတယ်ရှင်
။ VOA သတင်းတော်မမေခနေပြည်တော်27ရာစုပင်လုံညီလာခံကနေသတင်းပေးပို့ခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲအခုကျင်းပနေတဲ့ပြည်တော်စုညီညာရေးညီလာခံမှာမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တွေတက်ရောက်နိုင်ဖို့တရုတ်အထူးကိုယ်စားလှယ်ကကြိုးပမ်းခဲ့တာရှိသလိုဒီကနေ့ညီညာရေးကော်မရှင်နဲ့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံပြီးဒေါ်စုနဲ့တွေ့ဖို့ကိစ္စမှာလည်းတရုတ်တန်မကြီးကိုယ်တိုင်ဂျားဝင်ညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ငင်းငင်းကြီးလုပ်ငန်းစဉ်မှာအခုလိုတရုတ်နိုင်ငံကထဲထဲဝင်ပါဝင်ပတ်သက်လာမှုနဲ့ပတ်သက်လို့ညီလာခံတက်နေတဲ့ပညာရှင်ကိုယ်စားလှယ်တချို့ကိုကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်
။မနေ့လုံကပျော်စုညီငယ်ကြီးညီလာခံဖွင့်ပွဲမှာအမေရိကန်တာမတ်ကြီးတရုတ်တာမတ်ကြီးတရုတ်နိုင်ငံထူးကိုယ်စားလှယ်စတဲ့ဒီနိုင်ငံတကာတန်တမာတွေအတော်ဆုံးလင်းလင်းတက်ရောက်ခဲ့ပြီးမဲ့ဒီကနေ့ဒုတိယနေ့မှာတော့တရုတ်တာမတ်ကြီးပဲနေပြည်တော်ညီလာခံမှာတွေ့ကြရတာပါ။ညီလာခံအပြင်းမမှာပြည်တော်စုညီညာရေးကော်မရှင်နဲ့မြောက်ပိုင်းစည်ရေးမဟာမိတ်တွေတွေ့ဆုံတော့တရုတ်တမ္မကြီးပါရှိနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်နဲ့မြောက်ပိုင်းအဖွဲ့တွေတွေ့ဆုံမှုအတွက်ဂျားဝင်ညှိနှိုင်းပေးခဲ့ပုံရတယ်လို့သုံးသပ်ကြပါရတယ်။ည ငင်းရည်လုပ်ငန်းစဉ်တွေမှာနိုင်ငံတကာကပါဝင်ကူညီမှုတွေရှိပေမဲ့ဒီတစ်ခေါက်ညီလာခံမှာတော့တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုပိုကြီးလာတယ်လို့မြန်မာကွတ်တလီမဟာပြူဟာနဲ့မူဝါဒရေးရာဂျာနယ်အက်ဒီတာကိုနေထွန်းနိုင်ကပြောပါတယ
်။ဟိုတရုတ်ရဲ့ဟာကတော်တော်လေးကိုတိတိတသာပါလာတယ်လို့ပြောမယ်ဆိုရင်တော့ရတယ်။အဲပြီးခဲ့တဲ့ဟိုညီလာခံမဆောက်ရင်မှလည်းဒါတရုတ်ကတော်တော်ကိုကြိုးစားခဲ့တယ်ဆိုတဲ့သဘောမျိုးတွေလည်းကျွန်တော်မြင်ရတယ်ပေါ့။ဟိုတရုတ်ဝင်မေးတဲ့အခါမှာတော့သူကဒါကူညီတယ်ဆိုတော့သဘောမျိုးပေါ်ပါတယ်ဗောနော်ဒါပေမဲ့သူတို့ရဲ့လုံနီးလုံဟန်တွေကိုကြည့်နေတဲ့အခါမှာတော့ကူညီတယ်ဆိုတာလည်းလုံးဝကိုဝင်ရောက်ပြီးလောက်ကင်ပေးနေတဲ့သဘောမျိုးတော့ရှိပါတယ်ဗျာ
ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒေါန်ဆန်းစုကြည်နဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့တွေတွေ့ဆုံတဲ့အချိန်မှာအတူရှိနေမလားဒါမှမဟုတ်တီးကြားတွေ့ဆုံပွဲရှိမလားဆိုတာကတော့မသိရပါဘူးဒေါန်ဆန်းစုကြည်တူးတဲ့နဲ့တွေ့ဆုံညှိနှိုင်းမှုနဲ့တော့ထူးခြားတဲ့ရလဒ်မဖြစ်နိုင်ဘူးလို့လည်းသုံးသပ်တာတွေရှိပါတယ် UPDJC ပြည်တော်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီဒုတိယဦးထောက်ဦးသူဝေကတော့မပြေမလည်ဖြစ်နေတဲ့ကိစ္စမှာတရုတ်နိုင်ငံအနေနဲ့အခုလိုမျိုးဂျောင်းဝင်ညှိပြီးလို့အဆင်ပြေသွားမယ်ဆိုရင်တော့အကောင်းဆုံးပါပဲလို့သူကမြင်ပါတယ်
။ကျွန်တော်တို့ငင်းရည်ကြီးကိုဟုတ်လားကူညီတော့အဖြစ်လူလူလားလားနဲ့နှစ်ဖက်ကိုညှိပေးပြီးတော့ဟုတ်လားသဘောတူအောင်လုပ်ပေးတယ်ဆိုရင်တော့ကောင်းတာပေါ့ဗျာနော်။ကျွန်တော်တို့ငင်းလိုက်ငင်းရည်အစီအစဉ်ဒီထဲမှာအာဟိုကငင်းရည်အတွက်အားကောင်းတာတွေဖြစ်လာတာပေါ့နော်။အဲ့လားဝိုင်းပြီးတော့ငင်းရည်ရအောင်လုပ်ပေးမယ်ငင်းရည်အတွက်ကိုအင်အားတွေဖြစ်အောင်လုပ်ပေးမယ်ဆိုရင်တော့ဒါတရုတ်ကိုလည်းကျွန်တော်တို့ကကျေးဇူးတင်ရမှာပေါ့နော်ဝိသဇာရတော့ဖြစ်တာပေါ့နော
်အခုကျင်းပတဲ့ပြည်အောင်စုညီလာခံဟာမြန်မာနိုင်ငံငင်းငယ်ရေးနဲ့ပြန်လည်တက်မြက်ရေးအတွက်အရေးပါပြီးတော့တရုတ်နိုင်ငံအနေနဲ့မြန်မာအစိုးရနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကြားငင်းငယ်ရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်တက်နိုင်သရွေ့အကူအညီဆက်ပေးသွားမယ်လို့မနေ့ကတော့တရုတ်နိုင်ငံကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ရသူကထုတ်ပြန်ပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့ကအရင်လိုမူဝါဒမဟုတ်တော့ဘဲနဲ့မြန်မာကိစ္စအပြင်နိုင်ငံတကာပြည်ပခအတော်များများမှလည်းပါဝင်ပတ်သက်လာနေတာဖြစ်တယ်လို့တရုတ်နိုင်ငံချီဆိုင်မြန်မာရည်လေးလာသူဒေါက်တာလှကျော်စောကပြောပါတယ
်တရုတ်ကအခုအချိန်မှာသူကဟိုနိုင်ငံတကာရဲ့အဲအပူခွက်တွေမှာသူကနေရာတကာဝင်ပါနေတာပါကျမတို့ကဗမာပြည်တစ်ခုတည်းပဲကွက်မြဲနေလို့ပြောတာဥပမာဆီးရီးယားကိစ္စအာဖဂန်နစ္စတန်ကိစ္စလီဘီးယားကိစ္စအရှေ့အလယ်ပိုင်းကိစ္စအကုန်ပါနေတယ်သူကအဲ့ဒီမှာတီးကြားသာမတ်တွေကိုထားပြီးတော့အဲဒါလုပ်နေတာသူ့သဘောကတော့အတတ်နိုင်ဆုံးဒီအပူခွက်တွေကိုငြိမ်းအောင်သူလုပ်မယ်ဆိုတဲ့သဘောပေါ့သူပြောတာကတော့ဒီလိုပြောတယ်တေကွာပြောတာကတော့အရင်တော့ကတော့သူတို့ရဲ့ဘန်ကင်းတမန်ကင်းကိုတတ်နိုင်သမျှတိုးတိုးသိသိနေမှုသူများပြည်တွင်းကြီးဝင်မဆွတ်ဖို့ကိုယ်တိုင်းပြည်ကိုယ်စီဝါရေးပဲကောင်းအောင်လုပ်ဖို့ဆိုပြီးသူတို့သတ်မှတ်ထားတာဒါပေမဲ့အခုသူတို့ကဒါအကူပြောင်းကာလဖြစ်နေပြီဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ပူရှမ်းနေတဲ့ကုန်ပစ္စည်းတွေပူရှမ်းနေတဲ့အရင်းအနှီးတွေသူကကဘာကြီးကိုဖြန့်ကျင်တော့ဖြန့်ကျင်တော့အများကြီးထွက်တယ်သူ့နိုင်ငံကနိုင်ငံတကာဟာမှသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေပြီဒါကြောင့်သူကဓာရီကိုကာကွယ်ဖို့အတွက်စောင့်ရှောက်ဖို့အတွက်သူကအဲကဘာလုံးဆိုင်ရာကိစ္စတွေမှာသူပါဝင်ပတ်သက်ဖို့လိုတယ်အပြူသဘောဆောင်တဲ့ပါဝင်ပတ်သက်မှုပေါ်ပြသူတို့ပြောတာကတော့
မြန်မာကော်တလီအက်ဒီတာကိုနေထွန်းနိုင်ကတော့တရုတ်နိုင်ငံကသူ့အကျိုးစီးပွားအတွက်အခုလိုမျိုးညဉ့်ညဉ့်အေးမှာထဲထဲဝင်ဝင်ပတ်သက်လာပုံရတယ်လို့မြင်ပါတယ်တစ်ဖက်မှာတော့မြန်မာဘက်ကဘာတွေပေးလိုက်ရမလဲဆိုတာကိုသူကစိုးရင်ပြန်ပါတယ
်ကျွန်တော်တို့အပေးယူလုပ်တဲ့အခါမှာကျွန်တော်တို့ဘက်ကဘာတွေပြန်ပေးခဲ့သလဲဒါကိုကျွန်တော်တို့သိဖို့လိုတယ်ပေါ့ဒါတော့သက်ဆိုင်ရာအစိုးရအနေနဲ့ကတော့ပြောထားတာမရှိသေးဘူးဒါပေမဲ့ကျွန်တော်ဆိုရင်ကတော့အခုမြောက်ပိုင်းကိစ္စမှာမြောက်ပိုင်းမဟာမိတ်တွေကိုတက်ဖို့အတွက်တရုတ်ကဟိုညှိပေးလိုက်တယ်၊ကူညီပေးလိုက်တယ်။ဒါဆိုရင်ကျွန်တော်တို့ဘက်ကဘာပြန်ပေးလိုက်ရလဲပေါ့။အင်ဂျင်ချင်းမို့လို့ကူညီတယ်ဆိုရင်တော့လေကောင်းတဲ့လက္ခဏာပေါ့
။တရုတ်နိုင်ငံအနေနဲ့မြန်မာညီငယ်ညီလာခံကိုတယောက်ဖို့နိုင်ငံကြီးဌာနအာရှရေးရာထူးခုစလေဆွန်ကော်ရှန်ဦးဆောင်တဲ့ကုစလေအဖွဲ့ကိုဆက်လုပ်ထားတာပါ။မစ္စတာဆွန်ကော်ရှန်ဟာဒီမတိုင်ခင်ကလည်းအစိုးရနဲ့ရောမြောက်ပိုင်းတိုင်းဒေသခေါင်းဆောင်တွေနဲ့ပါမကြာမကြာတွေ့ခဲ့ဘူးပါလေ။အခုတက်ရောက်လာတဲ့မြောက်ပိုင်းစီးမဟာမိတ်အဖွဲ့အနေနဲ့ညီလာခံအတွင်းမှာတော့ဝင်ရောက်ဆွေးနွေးခွင့်မရှိပါဘူး။တစ်ချိန်တည်းမှာပဲတပ်မတော်ဘက်ကမူလရပ်တည်ချက်ဖြစ်တဲ့ငင်းရည်မူ6ချက်နဲ့ NCA ပေါ်မှာရက်ခံချက်ကလည်းမပြောင်းသေးပါဘူး။ဒါကြောင့်မလို့လေအခုညီလာခံမှာမြောက်ပိုင်းအဖွဲ့တွေတက်လာတာဟာပြရုပ်ကောင်းပေမဲ့လို့ရလက်ထူးထူးခြားခြားရစီရတော့မမြင်သေးဘူးလို့လေးလာသူချုပ်ကသုံးသပ်ထားပါတယ်ခင်ဗျာ
။မြမညင်ရင်ဖြစ်စဉ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့လေလာသုံးသက်သူတွေရဲ့အမြင်ကိုကိုသားညွန့်ဦးစူးစီးတင်ပြခဲ့တာပါ။လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ရောရှိမြခင်ပြောင်စုငင်းငင်းညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လို့ဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူး အခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားလာကောင်းတွေနဲ့အတူပဲ82ငင်းငင်းအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမီးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပြပို့လို့ရပါတယ်။ view မြန်မာပိုင်းရဲ့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323722994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။လာမယ့်စနေည view တိုက်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ရခိုင်ပြည်နယ်ဘက်ကတက်ဆိုင်တဲ့အရေးကိစ္စတစ်ခုကိုတင်ပြချင်ပါသေးတယ်။ရခိုင်ပြည်နယ်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိဘူးလို့ညင်းဆန်လိုက်တဲ့အပေါ်မှာလူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ဘက်ကစုံစမ်းစစ်ဆေးမှုတွေဟာလည်းအများယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမဟုတ်တာကြောင့်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုတွာလာခွင့်ပြုသင့်တယ်လို့ပြောဆိုလိုက်တာပါ။ဒီကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကဖြစ်ပေါ်ခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး OHR ကနေကုလသမဂ္ဂလူခွင့်ကော်မရှင်ကိုပေးပို့ခဲ့တဲ့အစီရင်ခံစာမှာတော့မြန်မာစစ်တပ်ဘက်ကလူခွင့်ချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ရခိုင်ပြည်နယ်တွင်းမှာလူခွင့်ချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိသလို OHR ရဲ့အစီရင်ခံစာမှာပါတဲ့အချက်တွေဟာလုံးဝအမှန်ကန်မှုမရှိဘူးလို့မေလ23ရက်နေ့နေစွဲနဲ့ကြီးညာချက်ထုတ်ပြီးတော့ညှင်းဆိုလိုက်ပါတယ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလက်မခံဘဲညှင်းဆန်နေတဲ့အပေါ်မှာ HRW လူခွင့်စောင့်ကြည့်ရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညင်ကြားရေးမှူးဖီရောဘတ်ဆန်ကအခုလိုဝေဖန်လိုက်ပါတယ
် The military to again deny such actions have been taken place by troops
ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်သားတွေဘက်ကကျူးလွန်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကထပ်ပြီးငင်းဆန်နေတာဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ဘက်ကဒါကိုတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ထားတာလည်းမဟုတ်ပါဘူ
းရခိုင်ပြည်နယ်ပါဝင်ကချင်ရှမ်းကရင်နဲ့တခြားပြည်နယ်တွေမှာလည်းမြန်မာစစ်တပ်ဘက်ကဆယ်စုနှစ်နဲ့ချီပြီးတော့လူခွင့်ချိုးဖောက်ကျူးလွန်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့တယ်လို့သူကပြောပါတယ်OHR ရဲ့အစီအကံသမားပါတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလည်းဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ကိုဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကဖွဲ့စည်းလိုက်တဲ့ကော်မရှင်တွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့အခြေအနေမရှိဘူးလို့ Phil Robertson ကထောက်ပြလိုက်ပါတယ
်။ And the Myanmar government commissions that have been established by Aung San Suu Kyi with the exception of the Rakhine Commission
ဒေါန်ဆန်းစုကြည်ဖွဲ့စည်းပေးလိုက်တဲ့ရခိုင်ကော်မရှင်ကလွဲပြီးမြန်မာအစိုးရကဖွဲ့စည်းပေးလိုက်တဲ့ကျန်တဲ့ကော်မရှင်တွေဖြစ်ကြတဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ကော်မရှင်အပါအဝင်စစ်တပ်ရဲစတာတွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့ကော်မရှင်တွေမဟုတ်ကြပါဘူး။တီးကြလွတ်လပ်တဲ့ကော်မရှင်တွေလည်းမဟုတ်ပါဘူး။ဒီကော်မရှင်တွေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအတိမတ်ပြုမှာမဟုတ်ပါဘူး
။ဒီအချက်တွေကြောင့်မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေအဖွဲ့ကိုလက်ခံတင်တယ်လို့ HRW အဖွဲ့ကတောင်းဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အပါအဝင်တခြားကော်မရှင်တွေရဲ့လှုပ်ဆောင်ချက်တွေရှိနေတဲ့အတွက်ကုလသမဂ္ဂရဲ့နိုင်ငံတကာအချက်လက်ရှာဖွေကော်မရှင်ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Phil Robertson ပြောတာကတော့
The Rakhine Commission does not have a specific human rights mandate. That's quite clear.
ရခိုင်ကော်မရှင်ကလူခွင့်နဲ့ပတ်သက်ပြီးတိတိကျကျလုပ်ပိုင်ခွင့်ပေးထားတာမဟုတ်ပါဘူး။ဒါကရှင်းပါတယ်။ရခိုင်ကော်မရှင်စဖွဲ့စည်းတုန်းကလည်းကိုဖီအာနန်ရောမြန်မာအစိုးရကပါရခိုင်ကော်မရှင်ကိုလူခွင့်နဲ့ပတ်သက်ပြီးတိကျလုပ်ပိုင်ခွင့်ပေးမထားဘူးလို့ပြောပါတယ်။ရခိုင်ကော်မရှင်ကဖွံ့ဖြိုးတိုးတက်ရေးပြန်လည်တည်မြဲရေးနဲ့ပြီးတော့ရခိုင်နဲ့ရိုဟင်ဂျာတွေကြားမှာငြင်းငြင်းရေးဖြစ်အောင်လုပ်ဖို့ပါ။လူခွင့်ကိစ္စတွေအတွက်မဟုတ်တယ်လို့တာဝန်ခံမှုတာဝန်ယူမှုနဲ့လည်းမဆိုင်ပါဘူး။
OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်18ချက်ထဲက12ချက်ဟာလုံးဝမှန်ကန်မှုမရှိသလိုကျန်တဲ့အချက်6ချက်ကလည်းချက်ကားပြီးတော့ဆွဆဲပြောဆိုတာဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ပြောပါတယ်။ဒါပြင်စုံစမ်းစစ်ဆေးမှုတွေအတွင်းပြစ်မှုကျူးလွန်ခဲ့တဲ့အရာရှိတအုပ်နဲ့တပ်သားတအုပ်ကိုလည်းထောင်ဒဏ်ချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုရနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ VOA ရဲ့နေထုတ်လွှင့်တဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုပေးပို့ပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာသာပနိနေ့ညပဲ့အစီအစဉ်တွေကို ည10နာရီအထိလိုင်းဒိုမီတာ25kilohertz 11965 line no meter 32 kilohertz 9339 line no meter 51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်မဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲကျောင်းသူကျောင်းသားအလုံးပေါင်း9000ဝေးနဲ့8000ရမှာရှိတယ်ပေါ့နောက်ထူးခြားမှုတစ်ခုကနော်ဒီနေ့ကနေစပြီးတော့အဒီ18လူ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးအဖြစ်များလာတဲ့အကြောင်းကိုတင်ပြထားပါတယ်သွေးလွန်တုတ်ကွေးယောဂါဟာမြန်မာနိုင်ငံမှာဒီနှစ်ထဲကံယောဂါပုံစံမျိုးအဖြစ်များလာနေပြီးတည်ဆုံးမှုလည်းများလာတာကြောင့်အထူးဂရုပြုကြဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေတာပါမိုးရာသီမှာအဖြစ်များလေးရှိတဲ့ဒီသွေးလွန်တုတ်ကွေးယောဂါကဒီနှစ်မှာဘာကြောင့်ကံယောဂါပုံစံမျိုးဆိုးဝါးနေရတာလဲဆိုတာနဲ့ပတ်သက်လို့အထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးနဲ့ဆွေးနွေးပြီးကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့အထူးကုသမတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီနေ့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးဖြစ်တဲ့နှုံကဒီနှစ်ဆန်းပိုင်းမှာပဲပေါ့နော်အရင်နှစ်တည်းထက်ဟိုတော်တော်လေးများလာတယ်လေးစားလောက်နီးပါးလောက်တောင်ဖြစ်တဲ့ဆိုပြီးတော့တွေ့ရှိထားချက်တွေပြောဆိုနေကြပါတယ်ဆရာနောက်ဒီသေဆုံးမှုနဲ့ပတ်သက်လို့ကလည်းဒီနှစ်မှာဒီသေဆုံးမှုတွေဟိုရှိလာတာအပြင်အရင်များတဲ့နှစ်တည်းလောက်ရှိတယ်ပေါ့နော်အခုဆို4ဦးတောင်ရှိသွားပြီလို့ပြောပါတယ်ဆရာအဲ့ဒီခါကျတော့အခုလို့ဘာကြောင့်ဒီနှစ်မှာပြင်းပြင်းထန်ထန်ဖြစ်လာတာလဲဆရာ
သွေးလွန်တုတ်ကွေးရဲ့သဘောသဘာဝလည်းဖြစ်နေတယ်တော့ဒီတော့တခါလေးကလည်းဒီနေ့တည်းချေတော့ကာယကအကျဉ်းချပါလိရှိတယ်လို့ဆိုပါတယ်အဲ့တော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ1965ခုနှစ်မှာသွေးလွန်တုတ်ကွေးရောဂါစတင်ဖြစ်ပွားခဲ့ပါအဲ့ဒီအနေစပြီးတဲ့အခါကျတော့ဒီနေ့တောင်းနဲ့တော့ပြအကြမှာတည်းကာယကအကျဉ်းချပါလိရှိပါအဲ့တော့မတားသေးတဲ့အချိန်ကာလကိုကြည့်မယ်ဆိုလို့ရှိရင်2000ခုနှစ်နဲ့2015ခုနှစ်ကဆိုလို့ရှိရင်ဘုလိုပဲကာယောဂသဘောမျိုးဖြစ်ပြီးတော့သွေးလွန်တုတ်ကွေးဖြစ်ပါမှုအများဆုံးနဲ့သုံးမှုများဆုံးဖြစ်ခဲ့ပါအဲ့တော့2015ခုနှစ်မှာဖြစ်တဲ့အတွက်ကြောင့်သုံးနှစ်ပေါင်းလိုက်တဲ့အခါကျတော့2016ခုနှစ်မှာကာယောဂအတွင်းနဲ့ဖြစ်လိမ့်တယ်လို့ခန့်မှန်းခဲ့တာအမှုလို့လည်းတန်ကောင်းထောက်မှသာပဲ2016ခုနှစ်မှာမဖြစ်ပေမဲ့အခုဒီ2019ခုနှစ်မှာတော့ကာယောဂအတွင်းပေါ့ဖြစ်လာတာကိုသိရှိရ
ဟုတ်ကဲ့ဆရာဟိုမနှစ်ကမဖြစ်ပဲနဲ့ပေါ့နော်ဒီနှစ်မှာဘာကြောင့်အဓိကဖြစ်လာလဲပေါ့တခြားအကြောင်းတွေရောရှိသေးလားဆရာကြီ
းတခြားအကြောင်းများတော့ရာသီဥတုကြောင့်လည်းမှုတွေနဲ့ဆိုင်ပါဘူးမြန်မာနိုင်ငံဆိုလို့ရှိရင်ဒီ2008ခုနှစ်ရာသီမုန်တိုင်းတစ်ခါမှုကနေစပြီးနောက်ပိုင်းမှာရာသီဥတုဖောက်ပြန်မှုတွေကဖြစ်လာဒီဟိုကဖြစ်ဆိုတဲ့ရာသီဥတုတစ်နှစ်ပတ်လုံးဖြစ်နေတဲ့အခါကျတော့သွေးလွန်တုတ်ကွေးကိုတည်ဆောင်တဲ့ရှင်ကြီးပေါက်ပေါင်းမှုလုပ်လာပြီးပို့ပြီးတော့ငါးကြလာနောက်တစ်ခါတစ်ပြင်းတည့်ရိတ်ကြီးနေပါတော့ခါတော့ဒီတို့ကိုအဲ့ဆိုတဲ့ဆောင်နဲ့တချို့ချင်းကတော်တယ်မှာနေလာဘူးအဲ့လိုမျိုးချင်းလာဆိုလို့ရှိရင်သူတို့ဒီခေါင်းအောင်ဆရာမိရတယ်တောက်သွားတဲ့အခါကျတော့ပြည်ပြည်စစ်တဲ့ဆိုင်လူမျိုးနဲ့မြို့မှာနေတဲ့ချင်းလူမျိုးတွေကမြို့ပေါ်ကြောက်လာတာနောက်ဘက်ကကျတော့ဂျူရီယာလည်းလည်းနေနေချက်ပြလာတဲ့အခါကျတော့အဲ့သူတို့ပြည်ပြည်အပိုပိတက်နေတဲ့နေရာဒီမှာတော်ပြီးနေတဲ့အခါကျအဲ့လိုတွန့်တုတ်ပြီးတောက်နေချင်းကြီးတောက်နေပဲ
ဟုတ်ကဲ့ဆရာခုလိုဒီတကဘာလုံးပူလာတာနဲ့ခုနကဒီတတော်ပြုံးတည်တာတွေပေါ့နော်အခုလိုကိစ္စမျိုးတွေကလည်းကျမရေးဆိုင်ရာဆိုးကျိုးတွေကိုဖြစ်စေတာကိုကျွန်တော်တွေ့ရပါတယ်ဆရာဒါပေမဲ့ဟိုဒီကိစ္စတွေကိုကျွန်တော်တို့အမြန်ပြင်နိုင်တာထက်စားလို့ရှိရင်လောလောဆယ်ပေါ့နော်
တလင်းတကွေအဖြစ်များနေတာကနေကာကွယ်နိုင်ဖို့အတွက်ဆိုရင်ဆရာကြီးဘာတွေအကောင်းဆုံးလုပ်နိုင်မလဲ
တလင်းတကွေကြောက်ပါဆိုလို့ဆိုတော့ပို့ကိုတက်တောင်းနေ ED ဆိုတာရှင်များကြိုက်တဲ့ပြဿနာဖြစ်ပေါ်တာပေါ့အဲ့ဒီရှင်ရဲ့သဘောတဘာဝကိုသိဖို့လိုတယ်အဲ့ဒီရှင်ကိုသိနေမှုလို့ပါနောက်အဲ့ရှင်အကြိုက်မခံရအောင်ကာကွယ်တားသိဖို့လိုပါအဲ့တော့အဲ့ဒီရှင်ရဲ့သဘောတဘာဝကိုပထမပြောမယ်ဆိုလို့ ED ပေါ်ရှင်များတွေရာဆိုနေလေနေခင်းပါမယ်အဲ့ဒီနောက်ဆုံးတိုက်တဲ့အချိန်ကတော့နည်းနည်းပါအယုံတက်စီပါနေစားပြီးတော့နေဆွဲချိန်ပြီးတော့နောက်တစ်ချိန်ကကျတော့ဒီနေ့ပိုင်းနေလို့ဝင်ချိန်လေးနေပြီးဒီလိုချိန်လေးမှာဆိုရင်ချင်းသားတွေကကြိုက်တိုက်တာရှိပါတယ်။အဲ့ဒီချင်းသားတွေကဆိုလို့ရှိရင်ဒီက50ရာနေပေါ့300ချင်းလားဆက်တက်နေ။နောက်အနည်းအောင်နဲ့အနည်းအောင်ပူချက်နေတယ်။ဒါကြောင့်လို့အနည်းအောင်နဲ့အနည်းအောင်ထွက်ထားလို့ပုံပြီးချိန်ကြိုက်ခံရအောင်ကြောက်ပါ။နောက်ဆင်းရဆိုလို့ရှိရင်သူကဝက်အိုင်လို့ဒီလိုကြီးမကောင်းတဲ့ညီမဆိုမပေါ့။ဒါဒီဒီဒီကောင်ကမှသူကပေါက်ပါတာကျ။အဲ့တော့ဒီဒီဒီကနေသူ့လောင်ထားတဲ့နေရာဒီမှာဆိုလို့ချင်းသူတို့ကပို့ဝထားလို့ဆိုလို့ချင်းဒီဒီချင်းမရရဝင်ပြီးတော့ဥမဥပြီးတဲ့အခါကျရင်ပို့လောက်လောက်နေရတယ်။တချင်းဒါချင်းချင်းနဲ့အဲ့တော့အဲ့ချင်းတော့ဘောတော့ပြီးမယ်ဆိုလို့ချင်းခုနပြောလို့ချင်းတိုက်တဲ့အချင်းဒီလိုဒီကိန်းတိုက်တဲ့ရေစက်တဲ့ချင်းကသူချင်းတော်နဲ့ပြီးမယ်။အဲ့ဘက်ကဆင်းမကောင်းအောင်ပို့ဝစားရီသူဘုရားမေအမ်ဒီဘုရားကမှာဆိုလို့ချင်းလေခြေတိုင်းနိုင်တဲ့အမေအောင်လေးအမြောင်လို့ဆောင်ခြင်းလေခုနခြေပေါပွားနိုင်တဲ့ဒီခြေခြေတက်နေရာဒီဘုရားကဖုံးအောင်ထားမယ်နောက်တစ်ခါတော့ဒီပို့လွန်လာစားတဲ့ငါးတွေဝင်းနေနောက်ပြီးတော့အဲ့ခြင်သားတွေအတခြင်းတွေပြည့်စုံခြင်းတော့ခြင်းသေးဖြန့်တာတို့ခြင်းသေးမှုတော့အမေချင်းအမေတော့ကောက်ဝင်နိုင်ပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီချင်းပေါက်ဖွားမှုကိုထိမ့်သိမ့်ဖို့နဲ့ဒီချင်းအခိုက်မခံအောင်လုပ်တာအဖြစ်ပေါ့ဆရာနော်ဒီနှစ်ကဖြစ်လာတဲ့ခါမှာလူတည်ဆုံမှုကလည်းများလာတော့တွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလူတည်ဆုံမှုမရှိရအောင်ဘယ်လိုမျိုးဆရာကြီးဒီယောဂဖြစ်လာရင်ပေါ့နော်ဟိုတတိထားပြီးတော့လုပ်ဖို့လုပ်မလဲဆရာကြီ
းဆားလာပြီဆိုလို့ချင်းတော့သုတုတို့ဖြစ်မလားဆိုပြီးတော့သံမြတ်ဖြတ်ကြည့်ဖို့ဆိုပါလူလူမှာသုတုတို့ဖြစ်တယ်လဲဆိုအသက်15နှစ်အောက်ဒီလူတွေမှာဖြစ်နေတာပါအဲ့ဒီမနက်ကမှကျွန်တော်အဲ့ငါးနှစ်ကနေကိုနှစ်ကလေးမှာပို့ချင်တာအဲ့ကလေးကြီးအဆင်မပြေတော့တွေ့တော့တကြီးဖြစ်မလားဆိုရင်ဆန်မြားထားကြည့်ရမှာပေါ့အဲ့ကတည်းကချက်ကလည်း15နှစ်အောက်မှာဖြစ်တယ်လို့ပြောတယ်ခါကြလို့ရှိရင်ဆိုအဲ့ဒီအပိုင်းစားမကြီးဖြစ်နေရလေပြရမှာဒီ2016ခုနှစ်တုန်းကဆိုလို့ရှိရင်အဲ့ဒီဒီဆုံးအဲ့60လောက်အထိတော့မှပြည့်စုံတူကြီးဖြစ်တာကိုရှိရပဲဒီနောက်ပိုင်းတွေမှာဆိုလို့ရှိရင်ဒီလိုတို့ဒီလက္ခဏာတွေကိုဒီကြည့်ဖို့အတွက်တော့ဒါအဲ့လိုမျိုးကြည့်ပြီးတော့မှသာစောစောပြီးပြီးကုသမှုကိုခိုင်းမှာဖြစ်ပါတယ်။အဲ့ကျွန်တော်ဒီလိုတို့ရဲ့လက္ခဏာတွေကိုပထမအဆုံးပြောကြတယ်။ဒီလိုတို့ကဖြစ်နေဆိုလို့ရှိရင်ဒါအဖြစ်30ဒါဖြစ်ပါတယ်။ဖြစ်တဲ့ပုံကတော့ဒီ Dengue virus ဆိုခေါ်တဲ့ virus ပုံပေါ့။ဒီမှာဆိုလို့ရှိရင် subtype 1234အဲ့လိုမျိုးပတ်သက်လို့ရှိတာ။အဲ့ဒီ virus ကခန္ဓာရဲ့ဝိညာဉ်ဆိုလို့ရှိရင်အဖြစ်30ရှိပါပထမအဆင့်ကတော့ Dengue ဆီပါခေါ်တယ်သူကဖြစ်တဲ့အဆင့်အဲ့ဒီဆင့်ကတော့တခြားမျိုးအိမ်ကချောင်းကျဖြစ်တဲ့ဟာဆိုတိတ်မကွာပါဘူးသူကလည်းအဲ့အမြင်ရှိပြန်ပေါက်သွားတယ်နောက်တစ်ဆင့်ကတော့ Dengue Hemorrhagic Fever လို့ခေါ်တယ်တွေးယူတယ်အဆင့်အဲ့ဒီဆင့်ကတော့ဒီနေ့ဆုံးရပါဘူးတွေးယူပြီးဆိုတဲ့အခါကျတော့ပြန်နေပြီးတော့အဲ့အမြင်ချစ်တော့ထားနိုင်ပါတယ်အဲ့အမြင်ဟိုကျင်းတယ်ချစ်တော့နေအဆင့်ကတော့တွေးနေတဲ့အဆင့်အဲ့ဒါတော့ Dengue Shock Syndrome လို့ခေါ်လာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုဒီတဆင်ချင်းစီရဲ့ဒီယောဂလက္ခဏာအသေးစိတ်တွေကိုဆက်ရအောင်နော်နောက်တစ်ပတ်မှာဆက်ပြီးတော့ပြောကြအောင်ဆရာကျေးဇူးများကြီးပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြမအထက်အချုပ်လုပ်ငန်းကြီးထွားလာလို့ဝင်ငွေကောင်းလာပေမဲ့အလို့သမားတွေကတော့တင့်လျော်တဲ့လုပ်ခရဖို့အခက်အခဲရှိနေတဲ့ကြောင်းဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ
်အထက်အချုပ်အလို့သမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်အထက်ကျုပ်စက်ရုံ400ကအလုတ်သမားဥယေ၄သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ခဲ့ပေမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်၅နှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ် ဒါပေမဲ့မြမအထည်ချုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုပ်သမားတွေကတော့ဝင်ငွေမကောင်းကြပါဘူး။ဒါကြောင့်အထည်ချုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းမှာတင့်လျော်တဲ့လောက်ခမပေးဘဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအဖွဲ့အစည်းတွေကအစီရင်ခံစာရေးကြပါတယ်။အထည်ချုပ်လုပ်ငန်းမှာယင်းနှိမ့်နာမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့စင်ရဲတွင်းကမထွက်နိုင်သေးဘူးလို့2015ဒီဇင်ဘာမှာထုတ်တဲ့ Made in Myanmar ဆိုတဲ့အစီရင်ခံစာမှာ Oxfam အဖွဲ့ကရေးသားထားပါတယ်။အထည်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့အလုပ်သမားဘဝဟာဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ်
။အထည်ချုပ်အလုပ်သမားတွေဟာတနေ့17နိုင်နှုန်းနဲ့တပတ်6ရက်လုပ်ရပေမဲ့စင်ရဲဒုက္ခရောက်နေကြတုံးပဲလို့ Oxfam အစီရင်ခံစာမှာဖော်ပြပါတယ်။2015စက်တင်ဘာလမှာတတ်မှတ်လိုက်တဲ့အနည်းဆုံးလုပ်ခတစ်လ83ဒေါ်လာဟာအလုပ်သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါတယ်။ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ20ကျော်ကိုစုံစမ်းကြည့်တဲ့အခါမှာအချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ရိတ်ခါဆေးဝါးနဲ့လမ်းစည်းအတွက်မလုံလောက်ကြောင်းသိရပါတယ်။စစ်တမ်းကောက်တဲ့အလုပ်သမားဥယျာဉ်တဝက်လောက်ဟာအခြေခံစားသုံးကုန်အတွက်ငွေချေးသုံးရတယ်လို့ဆိုပါတယ်။ကုန်ထုတ်လုပ်မှုတိုးပွားအောင်အလုပ်သမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါတယ
်။အထည်ချုပ်အလုပ်သမားတွေတင့်လျော်တဲ့လောကရရှိပြီးအလုပ်သမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်။အထည်ချုပ်အလုပ်သမားတွေတင်တင့်လျော်တဲ့လောကရနိုင်ပါမလားဆိုတာကိုစမ်းစစ်ထားတဲ့မြန်မာဒိုင်လဲမဆိုတဲ့136မျက်နှာအစီရင်ခံစာကိုအလုပ်သမားရေးရာအဖွဲ့3ခုကလွန်ခဲ့တဲ့ February လကထုတ်ဝေထားပါတယ်။ရန်ကုန်၊ပဲခူးနဲ့ပသိမ်တဝိုက်ကစက်ရုံ12ခုကအလုပ်သမား4ယောက်ကျော်ကိုတွစ်ဆုံမေးမြန်းပြီးရေးသားထားတဲ့စာရန်ဖြစ်ပါတယ်။အထည်ချုပ်အလုပ်သမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အ ਨੇ ဆုံးလောက်ခကိုတစ်နှစ်ကျပ်3600နှုန်းနဲ့အစိုးရကတတ်မှတ်ထားပြီးမြင်အခုတော့တနေ့6000လောက်ဖြစ်တဲ့လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်ပို့ကုန်ကိုအဓိကထားတဲ့အထည်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်ဒါပေမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်အရင်ရှင်အကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူးဒါကြောင့်အလုပ်သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထည်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုပ်ခမရမှု၊လုပ်ခဖြတ်တောက်ခံရမှု၊အလုပ်ချိန်ကြာရှည်မှု၊လုပ်ခမပေးဘဲအချိန်ပိုစေခိုင်းမှု၊အတင်းအကျပ်အချိန်ပိုလုပ်ခိုင်းမှု၊အလုပ်တင်ကိုလုပ်ခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းဝင်အခြေအနေ၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ
်။အထည်ချုပ်လုပ်ငန်းကအခြေအနေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကင်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လဲမအစီရင်ခံစာမှာပေါ်ပြပါတယ်။ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်။အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ချုပ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်။ဆေးသားအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထက်မှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်ရေးလည်းပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေမြင့်တင်ဖို့တောင်းရင်ရှိပါတယ်။လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးတကြီးလိုအပ်နေပါတယ်။ဒီအထဲမှာတာဝန်အရှိဆုံးဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လဲမအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ဖင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ကြာသာပတိနေ့ညတိုင်းတင်ဆက်နေကြဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာဖြစ်ပါတယ်။ BNI ဝိုင်းတော်သားတွေကအစီအစဉ်တင်ဆက်ထားတာပါ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်လူသောမျိုးနယ်အတွင်းကမြမတက်မတော်ရဲ့တက်စခန်တွေကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်ဒေသခံတွေကဆန္ဒထုတ်ခေါ်ခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝအမျိုးသားအဖွဲ့ WNO တို့ UNFC ကနေလှုပ်ထွက်မဲ့ကိစ္စကို UNFC ဒုတိယအကြိမ်ကြီးလာခံမှဆုံးဖြတ်သွားမယ်ဆိုတာနဲ့ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်မှာရေလုတ်သားတွေကနေရေပြင်အပေါ်လေနဲ့ဆန္ဒပြခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနူပန်ပါတည်င်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါခင်ယူထင်းချုံနယ်မြေကရင်ပြည်နယ်ဖပွန်ခရိုင်လူသောခုမြို့နယ်အတွင်းမှာစခန်းချနေထိုင်တဲ့မြန်မာတပ်မတော်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတွေတထောင်နီးပါမေလ15ရက်နေ့ကဆန္ဒထုတ်ဖော်မှုပြုလုပ်ပါတယ် NCA လက်မှတ်ထိုးပြီးပေမဲ့တပ်စခန်းတွေရှိနေသေးတဲ့အတွက်လွတ်လပ်စွာလုပ်ကိုင်စားတော့လို့မရတဲ့အပြင်အကြောက်တရားများနဲ့နေထိုင်နေရဆဲဖြစ်လို့ဆန္ဒထုတ်ဖော်လိုက်တာဖြစ်တယ်လို့ဆန္ဒထုတ်ဖော်ရမှာဥဆောင်သူစောဖီကပြောပါတယ်အဲ့ဒီလူတော်ခုမျိုးနယ်မှာတပ်စခန်းများနောက်ဆုတ်ထားတာမရှိသေးတဲ့အပြင်နှစ်ဖက်တပ်ထောင်ထားတဲ့မြေမြုံမိုင်းတွေရှိလို့လုပ်ကိုင်စားတော့ဖို့ခက်ခဲနေပါတယ်လူသောခုမျိုးနယ်ရှိဖလားခုရေမူပလောကြော်မူပလောစတဲ့ကျင်းနယ်သုံးနယ်မှာမြမတမတော်စခန်းအနည်းဆုံး9ခန်းရှိတဲ့အတွက်ဒေသခံဘက်မှအလားတူဆက်လက်ဆန္ဒထုတ်ဖော်မှုတွေဆက်ပြီးပြုလုပ်မယ်လို့ဒေသခံဘက်ကပြောပါတယ်
ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်ချင်းမှနှုတ်သက်ခွင့်တောင်းဆိုထားတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့ဝမျိုးရာဖွဲ့ WNO ရေးကိစ္စနဲ့ပတ်သက်ပြီးစွန်လလယ်မှာကျင်းပမဲ့ဒုတိယကြိမ်ညီလာခံမှာဆုံးဖြတ်သွားမှာဖြစ်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ်။ထိုင်းနိုင်ငံချင်းမမျိုးမှာမေလ22ရက်နေ့နဲ့23ရက်နေ့ကကျင်းပခဲ့တဲ့ UNSC ဗဟုလုံမှုဆောင်ကော်မတီတိုးချက်စည်းဝေးမှာ KIO နဲ့ WNO တို့ UNSC ဖွဲ့ဝင်ချင်းမှနှုတ်ဆက်မယ်ဖြစ်ကြောင်းတရားဝင်အသိပေးဆွေးနွေးခဲ့ကြတာဖြစ်တယ်လို့နဟန်တာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မာမေဖွဲ့နှစ်ဖွဲ့အနေနဲ့နှုတ်ဆက်စာတွေတင်ထားပြီးမြဲတိုင်းသားတော်လှန်ရေးဖွဲ့တွေအနေနဲ့ကတော့ UNSC ဖြစ်ပေါ်ရေးငကိုကလေးကပါဝင်ခဲ့တဲ့ဖွဲ့တွေဖြစ်တယ်လို့ငင်းချမ်းရေးကိစ္စရတဲ့အတွက်ဆက်ဆက်ပြီးလက်သွယ်လှုပ်ဆောင်သွားကြမှာဖြစ်တယ်လို့နဟန်တာကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်မှာကုမ္ပဏီတစ်ခုကတည်ဆောက်ထားတဲ့တံတားအရေအသွေးမပြည့်မီလာကြောင်းဒေသခံပြည်သူတရာကျော်ကမေလ20ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကံပက်လက်မြို့က -20 ခန့်ကွာဝေးတဲ့ပေါင်ပင်ကျေးရွာအုပ်စုဆိုင်နံရွာနဲ့မကွေးတိုင်းဒေသကြီးစောမြို့နယ်ဆွေလွေချင်းကျေးရွာကိုဆက်သွယ်ထားတဲ့ချီဆုံတံတားတည်ဆောက်မှုဟာနိုင်ငံတော်ကနေချမှတ်ပေးထားတဲ့အတိုင်းကန့်ညီခြင်းမရှိသလိုအရေအသွေးမပြည့်မီလာကြောင်းအခုလိုဆန္ဒထုတ်ဖော်ခဲ့ကြတာလို့တံတားတည်ဆောက်စောင့်ကြည့်ရေးကော်မတီကကိုလင်းဟုံးကပြောပါတယ်ကံပက်လက်မြို့အခြေစိုက်ဝီတိုရီယာနန်းဆန်ကုမ္ပဏီကနေတာဝန်ယူတည်ဆောက်ထားတဲ့အဆိုပါတရားအတွက်နိုင်ငံတော်ကနေကြံ့ငွေသိန်းပေါင်း 1063 သိန်းချပေးထားပြီးတင်တာအတိုင်းဆိုရင်တရားကိုအလျား260အနန်10ပေနဲ့ကားသွားလို့ရအောင်တည်ဆောက်ဖို့ဖြစ်ပေမဲ့အလျား140နဲ့အနန်9ပေနဲ့ပဲတည်ဆောက်ထားပြီးဆိုင်ကယ်ဖြတ်ဖို့တောင်အဆင်မပြေဘူးလို့ကိုလင်းဟုံးကပြောပါတယ်အဆိုပါတရားကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဆိုင်မွေတက်တော်ဝင်ကြီးဥမှန်ဟင်ဒါကတော့သက်ဆိုင်ရာဌာနအနေနဲ့ကွင်းစင်းစစ်ဆေးမှုများပြုလုပ်ပြီးဖြစ်ကြောင်းဘတ်ဂျက်အနေထားကြောင့်လုံးရတဲ့သဘောမျိုးနဲ့ပါတယ်လို့ပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းကြည်တိမြို့နယ်ထဲမှာခလရ133ကတင်းစည်းချံခတ်လိုက်တဲ့လူထုလေယာဉ်မြေဧက200ခန့်နဲ့စိုက်ပျိုးရေးအတွက်အဓိကကျတဲ့နောင်ကုန်းရေကန်ကိုလူထုအပိုင်ပြန်ပေးရေးကြည်တိလူထုတွေတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။မေလ23ရက်နေ့မှာတောင်းဆိုခဲ့ကြတာပါ။တပ်လုံခြုံရေးအတွက်အကြောင်းပြချက်နဲ့2003ခုနှစ်ကတည်းကတင်းစည်းထားတဲ့မြေတွေကိုအခုနှစ်စံပိုင်းမှာစစ်တပ်ကနေခြံလှခတ်သွားမှနန်းကုန်းရေကန်ကကြည်တိစော်ဘွားကန်နဲ့ရှမ်းစွန်ဘွားများခေတ်ဆက်ဆက်ကူးကွယ်လာတဲ့ကောင်းမှုကိန်းစီတီကောင်းမှုဆက်စီတီတို့ပါဝင်တယ်ဆိုတာသိရကြောင်းနဲ့မြေသိမ်းမှုမှာပွလင်းမြင်သာမှုလူထုကိုကြောင်းကြားမှုမရှိကြောင်းကြည်တိလူငယ်တွေကပြောပါတယ်။ဒီသမိုင်းမွေနှစ်တွေတပ်ပိုင်ကြီးဖြစ်သွားရင်ဒေသခံရွာသားတွေနှစ်တိုင်းကျင်းပနေကြရိုးရကထိန်ပွဲ၊သင်္ကန်းလှူပွဲ၊စေတီရေတပ်ပတ်ပွဲ၊နှစ်ပွဲကျင်းပနိုင်မှာမဟုတ်တော့သလိုလေယာဉ်မြေသွင်းမှုရေအခက်အခဲဖြစ်မှာကိုစိုးရိမ်နေကြလို့ဒီရေးကိစ္စအတွက်ဆက်လက်တောင်းဆိုသွားမယ်လို့ကြည်တိလူငယ်ဖွဲ့ခေါင်းဆောင်ဆိုင်းတာလင်းထွန်းကပြောပါတယ
်။ကချင်ပြည်နယ်အနောက်ဘက်မိုးကောင်းဖက်ကန်လန်းကားမိုင်းနဲ့မိုးကောင်းကြားမေလ18ရက်နေ့ကမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေပြီးကားလမ်းကိုလည်းခိတ္တပိတ်ထားရပါတယ်။ အစိုးရရဲ့ကော်ရီတက်စခန်းကုန်းပေါ်ကနေမိုးကောင်းကားမတက်ဘက်ကိုလက်နက်ကြီးအနည်းဆုံး2ကြိမ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ကြောက်စိမ့်မော်နဲ့ဆက်သွယ်တဲ့မိုးကောင်းဖက်ကန်လမ်းမှာမြန်မာစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော် KNY တိုင်ရင်6ကြားမကြာခဏပစ်ခတ်တိုက်ခိုက်မှုတွေရှိနေဆဲဖြစ်ပါတယ်။ဒါအပြင်လက်နက်ကြီးပစ်ခတ်မှုတွေကြောင့်လူနေအိမ်ရက်ရွာတွေမှာထိခိုက်မှုတွေရှိခဲ့တဲ့အတွက်အနီးတဝိုက်ဒေသခံတွေကမိမိနေရာကိုကြာရောက်မှာကိုစိုးရင်ခြောက်ခြားနေကြတာလည်းဖြစ်ပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတရုတ်ရေနံတင်တင်မောတွေကြောင့်ထိခိုက်နစ်နာနေရတဲ့ဒေသခံရေလုံသား600ကျော်ကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့မေလ22ရက်နေ့မှာရေပြင်ပေါ်ဆက်လီနဲ့လှည့်လည်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ကြောက်ဖြူမျိုးနေကဒေသခံရေလုံသားတွေဆန္ဒထုတ်ဖော်ရတဲ့အခြေအနေကိုမတိကျွန့်ဒေသခံကိုထွန့်ချီကအခုလိုပြောပြပါတယ
်။ကျမ်းပေါ်မှာဒီလိုကျမ်းပေါ်တွေဝင်လာတဲ့အတွက်ခဏခဏဒီနေ့မျိုးတက်ပါလိမ့်မယ်။ဒီမှာအဲ့လိုတက်ပါလိမ့်ကြတယ်ဒီကခံပိုက်သမားလို့ဒီကခံဒီလောက်သားတွေရဲ့တာဝန်တွေဆက်ခွလာတယ်။အဲ့အားတွေကိုအရေးကြီးတာအယူတွေဟိုတဲ့
ဆန္ဒထုတ်ဝဝေးကိုမတိကျွန်းဖေခုံဘိုက်ပေါတော်ကလဘာတော်သောက်ခုံမွာဘိုက်ဆိုင်နဲ့မိုင်းနာရန်စားတဲ့ကျေးရွာတွေကရေလုံသားတွေစားလျက်အစီတရာကျော်နဲ့ဂျပန်မှာစိတ်ကန်းကနေမတိကျွန်းပေါ်မှာရှိတဲ့ CNPC ကုမ္ပဏီရှစ်ကိုသွားရောက်ဆန္ဒပြခဲ့ကြတာပါရေလုံသားတွေရဲ့လက်ရှိထိခိုက်နိုင်တာနေရာတွေအခြေအနေကိုလည်းရေလုံသားတို့ဖြစ်တဲ့ကိုလုံးလုံးကအခုလိုပြောပါတယ
်ဒီလိုတပ်ဖွဲ့ကကြီးသားတွေနေရာတွေမှာငါမချားဘူးဖားဆိုင်ဖဲမဲပါညာတဲ့အထွေအုပ်တွေငါဥပဒေကလာပြောတယ်နောက်ပြီးတော့ဒီလိုပြောရတာလည်းလေးကြီးမကြီးလာဝင်တော့ကျွန်တော်တို့ကဘိုက်သမားတွေကငှားချမဲ့ရှင်ရှိဦးတယ်။ပြောပေါ်တဲ့တိုင်းမျိုးတွေပြည့်ရင်းနဲ့ဒါရုံနေကြတယ်မရဘူး။သူတို့တမန်တော်တွေနေရာကလေးကျွန်တော်တို့မပြောရဘူး။တကယ်ကိုခက်ခဲဖြစ်နေတယ
်။ဆန္ဒထုတ်ဝဘွဲမှာရေလုံသားတွေတောက်ဆူခဲ့ရတဲ့အချက်တွေကိုလည်းကိုထွန့်ကျေကအခုလိုစပြောပါတယ
်။တော့ကျတော့တောင်းဆိုခဲ့တာကိုတွေ့တာပါနော်ဒီဟိုရေလောက်သားတွေရဲ့တာဝန်တွေဟိုစစ်စင်တွေကိုဖြေဆိုင်ဖို့အတွက်ဆိုင်ကြံတွေရှိရောတလောက်ရှိနေရတယ်ဒီကံတာပိုင်ဆိုင်ကြံတွေရောဒီကံတာပိုင်ကိုတောင်းဆိုရဲမဒီကံတွေလည်းဒီကိလေသာတွေအကုန်လုံးတို့စစ်စင်မီနဲ့တာဝန်ဆောက်လုပ်ဖို့ပေါ့နော်အဲ့လိုမျိုးတောင်းဆိုကြတာရှိရဲ
လွန်ခဲ့တဲ့6လခန့်ကလေးကရေနံနံသော့ဖော်တွေသော့လာနေတဲ့အချိန်မှာဒေသခံတွေကိုငားမဖန့်ဖို့သော့လာမှုမလုပ်ဖို့ရေလုံငန်းဦးစီးဌာနကတားမြိုက်ထားတဲ့အတွက်ဒေသခံရေလုံသားတွေရဲ့မိသားစုတွေဟာကြံ့မာရေးပညာရေးအပါအဝင်ဗတ်ပေါက်စုံကခက်ခဲတွေနဲ့ကြုံတွေ့နေရပေမဲ့အစိုးရဘက်ကတစုံတရာဖြေရှင်းပေးတာမရှိတဲ့အတွက်ဘဝရက်တရက်ကိုပါချိန်ချောက်လာနေတယ်လို့ဒေသခံတွေကပြောပါတယ
်ဆက်ပြီးတော့မွန်စာပေကိုအစိုးရအကြောင်းတွေမှာတင် जा ခွင့်ပိတ်ပင်ခံလာရပေမဲ့နွေရာသီမှာဖုံးတော်ကြီးအကြောင်းတွေနဲ့အစိုးရစာတင်အကြောင်းတွေမှာဆက်လက်တင် जा လာနေခဲ့ပါတယ်နွေရာသီမွန်စာပေတင် जा ရေးအခြေအနေနဲ့ပတ်သက်လို့မင်းရင်စနိုင်းကလည်းအခုလိုစူးစီးထားတဲ့သတင်းလောကကိုကြားကြားရမှာပါရှင
်နွေရာသီမွန်စာပေတင် जा မှုအခြေအနေနဲ့ပတ်သက်ပြီးမွန်ဒေသလုံးဆိုင်ရာမွန်စာပေနဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအဖွဲ့အသိရင်းမှုနိုင်မွန်ရာစာကအခုလိုပြောပါတယ
်အဲ့ဒီကျောင်းသူကျောင်းသားရဲ့အနေထားကတစ်နှစ်တစ်နှစ်ကိုပို့ပြီးတော့များလာအခုဆိုရင်ဒီနှစ်အခြေအနေရပါတော့အဲကျောင်းသူကျောင်းသားအလုံးပေါင်း9000ကျော်နဲ့ဒါ10000ရမှာရှိတယ်နောက်သူကြမှုတစ်ခုကနောက်ဒီနေ့ကနေစပြီးတော့အဲ့ဒီ18မြို့နယ်မှာဒါသူငယ်တန်းဖတ်စာအုပ်ပေါ့တပြေးညီတစ်ခုတည်းဖြစ်အောင်ဒီနေ့ကဖန်တီးထား
နွေရာသီမွန်စာပေတင်ကြားမှုကိုတန်ကတော်တွေကသာတင်ကြားပေးကြပြီးဇရာခက်ခဲတွေလည်းရှိနေပါတယ်။နွေရာသီမွန်စာပေတင်ကြားမှုဟာလက်ရှိဆိုးရအကြောင်းကမွန်စာပေတင်ကြားရေးကိုများစွာထောက်ကူဖြစ်စေတယ်လို့လည်းနိုင်မွန်ရာစာကပြောပါတယ်
။တချို့ကလေးညတော့အခုဆိုးရအကြောင်းမှဒါမွန်စာတင်ခွင့်ရှိတယ်ဒီကြောင်းပိတ်တဲ့တလနှစ်လမှာပေါ့နော်ဒီမွန်စာကိုသူအခြေခံနဲ့သူကတင်လိုက်တယ်တင်လိုက်တော့ဟိုကြောင်းဖွေးတာတဲ့အစိုးရကြောင်းမှာအစိုးရကြောင်းမှာပြန်တင်တယ်အဲ့ပြန်တင်တော့ဒီနွေရာဒီတင်ကြားမှုကတော့အဲ့ဒီခလေးအတွက်တော့အများကြီးထောက်ကူဖြစ်သွားတယ
်ဥတိုင်းဆိုင်အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ရဲ့အသိပြုချက်ပြည်နယ်အစိုးရရဲ့အကောင့်တွေဖော်မှုတွေကြောင့်အစိုးရကြောင်းတွေမှာမွန်စာကိုတင်ကြားခွင့်ပြန်လည်ရရှိလာခဲ့ပြီးတော့အတိုင်းတာတစ်ခုထိကောင်းတဲ့ပေါ်နိုင်ခဲ့ပါတယ်ဒါပေမဲ့လည်း NLD ဥဆောင်ဆွေရလက်ထက်မှာတော့အစိုးရအကြောင်းအသွင်းကမွန်စာပေတင်ကြားမှုအခြေအနေဟာထင်သလောက်အောင်မြင်မှုမရရှိခဲ့ဘူးလို့ချောင်းဆောင်ကလွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်။အရင်အစိုးရကပြန်ရေးဥပဒေမှာထွက်ခင်ကလေးကဝန်ကြီးချုပ်ကသူကတောင်းဝန်ခံပြီလား။အခုကတော့ဥပဒေလည်းပေါ်နေပြီ။လောက်မယ်ဆိုလည်းလောက်လို့ရတယ်။ဒါနဲ့ကျွန်တော်အမြင်ပြောရင်တော့ဒီတောင်းဝန်အရှိဆုံးကပြည်နယ်အစိုးရဖွဲ့စည်း။သူတို့ကအာရုံမရောက်တာလား။ဒါမှမဟုတ်ရင်လေးမထားတာလားဆိုတာကျွန်တော်ကျွန်တော်ကိုယ်တိုင်လက်ခံတယ်အရင်ထက်ကိုပိုဆိုးနေတဲ့ခု
มอลูมิโอเรียซาเปสกายินเจมุยวยาตะลิทงนาสินลามยาตีตะอองเถิงเถิงซอกช่องปิดติงเปเสโลระยิยวยจะเนมอนเดตะลงสายาซาเปเนปุฎฑปาดายินเจมุพ้อยกะเนนวยยาตีมอนซาเปตินจามุตินนังโกนิสินนิตายพ่เลตินจาลาแคปี အခုဆိုရင်ဆက်ရှင်နဲ့ရှိခဲ့ပြီလို့မွန်ဒေတာလုံးဆိုင်ရာစာပေနဲ့ရင်းကျက်မှုအဖွဲ့ကပြောပါတယ်ဒီနှစ်နွေရာသီမွန်စာပေဆိုရင်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္တလေးကမြို့နယ်ဆက်ရှင်မြို့နယ်ကနေနွေရာသီမွန်စာပေတင်နှန်းကိုကျောင်းလူကျောင်းသားပေါင်း 8,000 ခန့်တက်ရောက်တင်ကြခဲ့ပါတယ်အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါ
ကရင်ပြည်နယ်ဖပုံခရိုင်လူတော်ခုမြို့နယ်အတွင်းမှာစကန်းချနေထိုင်နေမြန်မာတပ်မတော်စကန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတထောင်နီးပါးကနေဆန္ဒထုတ်ဖော်မှုပြုလုပ်ပါတယ်။တရရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ။
တိုင်းသားဒေသကသတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုကနေအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်။
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
VOA နေ့မနေ့ပြန်မနေ့ထုတ်လွှင့်မဲ့ မြန်မာ ဘာသာ အစီအစဉ် တွေ ကို မြန်မာ စံတော် ညီ မနက် 6 နာရီ က နေ 9 နာရီ အထိ လိုင်း လို မီတာ 24 20 32 39 တို့ က နေ ဖမ်း ယူ နားဆင် နိုင် ပါလေ။ အဲ့ဒီ အစီအစဉ် မှာ တော့ ကျမ်းမာ ရေး နဲ့ တိုင်းရင် သတင်း လွှာ တွေ ကို ပြန်လည် နားဆင် ရဖို့ ရှိ ပါလေ။ အခု တော့ နိုင်ငံ တကာ သတင်း အကျဉ်း ချုပ် ကို ကို အောင် လွင် ဦး က ပြော ပြ အောင် မှာ ဖြစ် ပါလေ။
Manchester Muga, Kita Pyobi Wema, Dinlani Donga, Tikan Bunker, Takamun and Senebi, Dini Sovan Tijazi, Shapwe Cinemu, Pansi Letter to Nu Pawin, Suzuvan Pansi Tatu, Gusu and Shiu Tishidavabi, Manchester Mubanga, Takano Kuma, Senior Shapwe Mutin, Pansi Get Amusement to Uro, the Zondia Yuam Shive, Menega Pianlo Pigaraba, Champa Takamuma, Tigate Sundu Retre, Almewe, Kanat Kuro, Manchester Mumabe, Diganeman at Chimpagavare. Manchester Dickham Bunker Moon and Patalu, this is a chelatico, American media, ma paujagere, so you make Pierre Kisa and Patalu, American Tamatona, Trana Sunimelu, Prisha when you get trees amiga, digging it pure like pare, American and Pretenucha, Kawain and Lunjoisaya, Mahamisa, a piano Yunchi Muboma, this out at Pite Chowle, Pretend when you joke, Piosu Giraba. တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြီးညာထားတာကိုစင်ကော်ရဲလို့ရတဲ့ခုဖြစ်အမေရိကန်ရေတပ်စစ်သည်မော်ဒစင်ဟာတောင်တရုတ်ပြည်လမ်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုနီခုံမောင်းခဲ့ပါတယ်အမေရိကန်ရေတပ်ကပထိန်တပ်မစ်ဆိုင်တုံးတပ်ဆင်ထားတဲ့ USS Drew စစ်ဖြတ်သည်မော်ဟာစပရက်ဒလီကျွန်းစုတွေကမစ်ချစ်ကြောက်တန်းနီရေမှန်17မိုင်ကွာနီဖြတ်တန်းခုံမောင်းခဲ့တဲ့အကြောင်းအ ထိုက်ထိန်းချုပ်ထားတဲ့အစ္စံစစ်သေးရွာတွေကိုရှင်းလင်းဖို့အစိုးရတပ်ဖွဲ့တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်ပစ်ခတ်မှုတွေပောက်ကွဲတဲ့နေကြမှာပဲဖိလစ်ပိုင်စစ်တပ်ကရဟယင်အစင်းကမြို့ရင်းကိုပြန်တန်းလာပြီးခေါင်မိုးတွေပေါ်မှာနေရာယူခဲ့တယ်လို့တန်ချက်ကကားတွေလည်းမြို့ရင်းကိုဝင်လာခဲ့တာပါလူကြီးတွေနှစ်သိန်းလောက်ရှိတဲ့မာရဝီမြို့ကဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးနေကြပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Patrick Dewa ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီလိုင်းနိုမီတာ24 25 32 51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်နေအားလုံး ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်။ဒီနေ့
This program has come to you from the Voice of America, Washington.